မြန်မာနိုင်ငံကပြည်နယ်မြောက်ပိုင်းမှာကြံဖက်လို့ရတွေကိုမြန်မာစစ်ကနှင်းနေနေတဲ့အပေါ်အမေရိကန်ပြည်ထောင်စုကထောက်ခံနေတယ်လေလိုအပ်နေသူတွေအတွက်လူသားချင်းစာနာမှုအခွင့်အရေးပေးရမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မကြီးနီကီဟေလီကတောက်တာနေမှာပြောပါတယ်။အကြမ်းဖက်လို့ရတွေကြောင့်အိုးရီဆုံးထွက်ပြေးရသူတွေကိုလူသားချင်းစာနာမှုအခွင့်အရေးပေးမယ်လို့မြန်မာစစ်ကပြောတဲ့အပေါ်မိမိတို့ကြိုးစားကြောင်းဒါပေမဲ့အဲ့ဒီအခွင့်အရေးတွေဟာလိုအပ်နေသူတွေစီဖြစ်နိုင်တဲ့အများဆုံးဒီလန့်နဲ့သူတို့ရဲ့အခွင့်အရေးနဲ့ဂုဏ်သိက္ခာကိုအကာအကွယ်ပေးတဲ့အခြေအနေမျိုးနဲ့တကယ်တမ်းရောက်အောင်ပို့ဖို့ဆက်ပြီးတိုက်တွန်းတော့မှာဖြစ်ကြောင်းတောက်ကြံနေထုတ်ပြန်တဲ့တခုမှာတမ်မကြီးဟေလီကပြောထားပါတယ်။အမေရိကန်နိုင်ငံသားဌာနကလည်းရခိုင်မျိုးပိုင်းကိုလူသားချင်းစာနာမှုအကူအညီတွေပြန်ပေးနိုင်ရေးပေါ်အထူးအာရုံစိုက်ထားကြောင်းအဲဒီဒေသမှာမတရားလုပ်တာတွေရှိတယ်ဆိုရဲဆက်ပြီးထွက်လာနေတဲ့စစ်ကောင်စီတွေပေါ်အထူးစိုးရိမ်မိတဲ့ကြောင်းတောက်ကြံနေအဆောက်အအုံမှာပြောခဲ့ပါသေးတယ်။အမေရိကန်နိုင်ငံသားဌာနအရှိတော်အစရေးရာဒုတိယတစ်ထောင်နိုင်ငံသားဝန်ကြီးတက်ချ်မာဖီကသတင်းတော့တွေကိုတယ်လီဖုန်းကနေတဆင့်အဲ့လိုပြောတာပါ။အဲ့ဒီတော့မှာတင်းမာမှုတွေရောပါသွားရေလို့ဆောင်ကြဖို့သက်ဆိုင်သူအားလုံးကလုပ်ပါလို့လည်းမစ္စတာမာဖီကတိုက်တွန်းပါတယ်။အော်ဂူလာကလေးကဆိုရင်ပြသက်လူရတွေကနေလွတ်ဖို့နေဆက်ကိုပြတ်ပြီးဘင်္ဂလားဒေ့ရှ်ဘက်ကိုတပြေးသွားတဲ့ဒုက္ခတွေပေါ့ဟာအရေးအတွက်နှစ်ပိန်းကိုကောင်းကောင်းစော်သွားလောက်ပြီးလို့လည်းမစ္စတာမာဖီကပြောပါတယ်။ပြည်တွင်းမှာဥယျာဉ်ဆောင်တပြေးနေရသူတွေရေတွက်တော့မတိနိုင်ဘူးလို့လည်းသူကဆိုပါတယ်။ဒါပေမဲ့အဲ့ဒီလိုဥယျာဉ်ဆောင်တပြေးရသူတွေထဲမှာအဲ့ဒီဒေတာကသူ့အဆိုအဖြစ်လူဝင်တာရောလူဝင်တာမဟုတ်သူတွေရောပါတယ်လို့လည်းပြောပါတယ်။ဒီမနက်ကအခြေအနေဟာအာဆီယံအစ်တော်အစနိုင်ငံတွေအားလုံးပေါ်တည်ရောက်မှုရှိတဲ့ကြောင်းငြိမ်းချမ်းရေးနဲ့ဒီငြိမ်းချမ်းပြန်လည်တည်ဆောက်ဖို့မြန်မာဆွေးရရဲ့ကြိုးပမ်းမှုတွေကိုထောက်ပံ့ပြုပြီးမြန်မာဆွေးရနယ်လည်းတွဲလုပ်ဖို့ပြင်ဆင်ထားကြောင်းစင်ကာပူနိုင်ငံရဲ့ဌာနကလည်းစက်တင်ဘာလ10ရက်နေ့ထုတ်ပြန်တဲ့အခါမှာဖော်ပြထားပါတယ်။